နိုင်ငံမှာစစ်တပ်ကနေနှုတ်ထွက်ခွင့်ဒါမှမဟုတ်အငြင်းစားယူခွင့်ရှိတဲ့စစ်သားတွေဟာအရန်တပ်ဖွဲ့မှာပြန်လည်စစ်မှုထမ်းဖို့တတ်မှတ်ထားတဲ့ဥပဒေကမနေ့ကစပြီးအသက်ဝင်ပြီလို့မြန်မာစစ်ကောင်စီဘက်ကကြေညာထားပါတယ်။2010ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တဲ့အရန်တပ်ဖွဲ့ဥပဒေကိုစစ်ကောင်စီလက်ထက်မှာစတင်အသက်သွင်းလိုက်တာလည်းဖြစ်ပါတယ
်။အဓိကတော့စစ်မှုထမ်းနေတဲ့စစ်မှုထမ်းဟောင်းနေတဲ့ပဲသက်ဆိုင်ပါတယ်။အဲ့ဒါတော့အဓိကအနစ်ချုပ်ကတော့ဒီတမတော်ကနေပြီးနှုတ်ထွက်ခွင့်အငြင်းစားယူခွင့်ရထားတဲ့နေ့ရက်နေစပြီး၅နှစ်အထိတည်းမှာအကျုံးဝင်တဲ့သူတွေဟာအရန်ဖြစ်ဒါအရန်တက်ဖွဲ့နိုင်စစ်မှုထမ်းဆောင်တာတောင်မရှိပါဘူ
းအရွယ်ရောက်တဲ့အမျိုးသားအမျိုးသမီးတွေအနေနဲ့မဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့အမိန့်ထုတ်ပြန်ပြီးရပ်ပိုင်းအတွင်းမှာပဲစစ်တပ်ကနှုတ်ထွက်ခဲ့သူတွေနဲ့အငြင်းစားစစ်မှုထမ်းတွေကိုစစ်တပ်မှာပြန်လည်စစ်မှုထမ်းစီမဲ့အရန်တက်ဖွဲ့ဥပဒေကိုအတိဖြစ်တဲ့အကြောင်းကြေညာခဲ့တာပါဥပဒေကိုလိုက်နာဖို့ပြက်ကွက်ရင်ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်ခံရမယ်ဆိုပြီးတော့လည်းပြဋ္ဌာန်းထားပါဗျ။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေမှာစစ်တပ်ကအကြဆုံးများပြီးတော့စစ်စခန်းတွေဇက်တိုက်ဆုံးရှုံးနေခြင်းအမိန့်တွေထုတ်ပြန်ခဲ့တာပါ။လေလာသူတွေနဲ့ဒေသရင်းတန်တမန်တွေကတော့တိုက်ခိုက်ရေးဘက်ကမဟုတ်တဲ့အရက်သားတွေကိုစစ်မြေပြင်တွေမှာပို့ကျူးစားတာဟာမြန်မာစစ်တပ်ရဲ့တပ်ဖွဲ့အင်အားနဲ့စစ်သားစုဆောင်မှုစွန့်ရီကြဆင်းလာတာကိုပြနေတယ်ဆိုပြီးသုံးသပ်ပြောဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီလိုတပ်ဖွဲ့ဝင်အရေးအတွက်နဲ့ပတ်သက်ပြီးတစုံတရာပြောဆိုထားတာမရှိသေးဘူး